ာကျင်းပခဲ့တဲ့ပညာရေးလုပ်ငန်းဆိုင်ရာလုံခြုံရေးဆွေးနွေးပွဲမှာ NNE ရရန်ကုန်ကွန်ရက်ကိုတိုးချဲ့ဖွဲ့စည်းလာဖို့နဲ့အစိုးရအသစ်လက်ထက်မှာပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်ပူးပေါင်းဆောင်ရွက်နိုင်ဖို့ဆွေးနွေးကြပါတယ် NNE ရရန်ကုန်ကွန်ရက်အနေနဲ့လာမယ့်အစိုးရအသစ်ကပညာရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုတတ်နိုင်သမျှကူညီဆောင်ရွက်နိုင်ဖို့အတွက်လက်ရှိပညာရေးစနစ်ရဲ့အားနည်းချက်တွေကိုဖော်ထုတ်ပြီးအစိုးရအသစ်ကိုအသိပေးသွားမယ်လို့ NNE ရဖွဲ့ဝင်ကိုထေးအောင်ကပြောပါတယ
်။ဒီကတော့ networking ကိုကျွန်တော်တို့နိုင်ငံနေနေဖြစ်အောင်ကျွန်တော်တို့လုပ်မယ်။နောက်တစ်ခုကပညာရေးလောကမှာဖြစ်နေတဲ့အဖြစ်အပျက်တွေပေါ့။အဲအဲ့ဒါတွေကိုကျွန်တော်ကတော့ search တဘောမျိုးပေါ့။အဲအဲ့လိုမျိုးတွေကျွန်တော်တို့လုပ်သွားဖို့ကျွန်တော်အစီအစဉ်ရှိတယ်။ဆိုတော့လုပ်ငန်းတွေကိုတိုးချဲ့ဖို့ပေါ့။အဲအဲ့လိုမျိုးကျွန်တော်တို့အချိန်ကိုမြင့်မယ်ဆိုတဲ့သဘောမျိုးပေါ့။အဲအဲ့လိုမျိုးကျွန်တော်အစီအစဉ်ဖြစ်တယ်။အစိုးရအသင်းနဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီမိုကရေစီစံတဲ့အစိုးရဖြစ်လာမှာ။ဖြစ်လာမယ်ဆိုတော့ကျွန်တော်တို့ ਨੇ ပို့ပြီးတော့ဆွေးနွေးမှုတွေညှိနှိုင်းမှုတွေတိုင်ပင်မှုတွေပို့ပြီးတော့လုပ်ရမယ်။တော့ပြီးတော့ပို့ပြီးတော့တိုးတက်မှုတွေဖြစ်လာအောင်လို့ပူးပေါင်းဆောင်ရွက်ရမယ်လို့ကျွန်တော်တို့ယူဆထားပါတယ်
။တိုင်းရင်းသားပညာရေးနဲ့ပတ်သက်ပြီးအစိုးရအသစ်ကိုအကြံပြုချက်တွေပေးသွားမယ်လို့ NNE ရရဲ့တိုင်းရင်းသားပညာရေးသင်ရိုးအကြံပေးဆရာဦးသိန်းနိုင်ကပြောပါတယ်
။ပညာရေးကဏ္ဍမှာစိန်ခေါ်မှုတွေအများကြီးတည်းရနေပြီးတော့မူဝါဒထဲမှာပါဝင်နေတဲ့ဒီကလေးသူငယ်တွေရဲ့အကြောင်းပညာသင်ကြားမှုနှစ်အပိုင်းချပေါ့နော်နောက်တစ်ခုကဒီတိုင်းရင်းသားဘာသာစကားတိုင်းရင်းသားစာပေသင်ကြားမှုပိုင်းဆိုင်ရာမူဝါဒတွေနောက်ဒီကျွန်တော်တို့ပညာရေးဘတ်ဂျက်ပေါ့ပညာရေးဘတ်ဂျက်အသုံးပြုမှုနဲ့နောက်အဲ့ဒီပြုပြင်ပြောင်းလဲလို့ရဲအရက်ဖက်လူမှုဖွဲ့စည်းတွေနဲ့တိုင်းရင်းသားတွေရဲ့အမြင်ရှုထောင့်တွေပေါ်မှာကျွန်တော်တို့ဒီအစိုးရအသစ်ကိုဘယ်လိုမျိုးများဟိုချင်းကက်ဆောင်ရွက်နိုင်မလဲလဲဆိုတာကိုနီးလန်းရှာကြတာပ
ါဒါအပြင်အစိုးရအသစ်လက်ထက်မှာပညာရေးစနစ်ပြုပြင်ပြောင်းလဲရေးအပေါ်မတူညီတဲ့အမြင်တွေကိုပြုတ်ပြုတ်ပြောင်ပြောင်ကိုင်းတွဲဖြည့်ရှင်းသွားမယ်လို့ယုံကြည်ကြောင်းလည်းဦးသိန်းနိုင်ကပြောပါတယ်။ NNE ရဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအမြင်တွေပေါ်မှာရွေးကောက်ပွဲအနိုင်ရ NLD ပါတီနဲ့အမြင်မတူတာတွေရှိနေပြီးမတူတဲ့အမြင်တွေပေါ်မှာဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့NNE ကဒေါ်သူသူမာကပြောပါတယ်
။အဲ့ဒီထဲမှာတော့လက်ရှိတက်လာမဲ့ဆိုရနဲ့ကတော့အခြေခံအချက်၄ချက်ပေါ်မှာကွဲလွဲချက်တော့ရှိတယ်။အဲ့ဒါတွေကိုကျမတို့ဆက်လက်ညှိနှိုင်းမှုရှိပါတယ်။နောက်တစ်ခုကျမတို့တက်လာမဲ့ဆိုရအောင်မျှော်လင့်ချက်လည်းထားပါတယ်။ယုံလဲယုံကြည်တယ်။ဘာလို့လဲဆိုတော့တက်လာမဲ့ဆိုရကလူတို့လိုလားပြီးတော့လူတို့ထောက်ခံမှုနဲ့တက်လာတဲ့အစိုးရဖြစ်တဲ့အတွက်ကျမတို့ NNE ကဖောက်ထုတ်လိုက်တဲ့ပြည်သူ့မူဝါဒကလည်းဒါပြည်သူတွေအားလိုလားတဲ့ပညာရေးဆိုင်ရာအကြံပေးချက်တွေဖြစ်တဲ့အတွက်တက်လာတဲ့အစိုးရတက်ကလည်းအဲ့ဒါတွေကိုလက်ခံဆွေးနွေးသွားမယ်ဆိုတဲ့ယုံကြည်ချက်ထားရှိပါတယ်။
NLD ပါတီရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာမြို့သားပညာရေးဥပဒေရဲ့နောက်ဆက်တွဲဖြစ်တဲ့အစစ်မြင့်ပညာရေးဥပဒေကိုရေးဆွဲပြဋ္ဌာန်းနိုင်ဖို့အတွက်ပညာရှင်တွေနဲ့တွေ့ဆုံဆွေးနွေးနေတာတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီး NNER ကဒေါက်တာမင်းသိန်းကသူ့အမြင်ကိုအခုလိုပြောပါတယ
်။အစစ်မြင့်ပညာဥပဒေလို့အခြေခံပညာဥပဒေလို့ဘာဥပဒေဖြစ်ဖြစ်ပေါ့ပင်မဥပဒေမှာပေါ့မှာအခြေခံပြီးတော့ဆွဲရတာပါပဲ။ဒီဘော်ရဲ့ဘောင်းလင်းမှုတွေပေါ့မှာဟိုဆွဲရမှာအဲ့တော့ဒီပင်မဥပဒေမှာဟိုကပဲပြင်ဆင်စရာတွေအများကြီးကြံနေတယ်ဆရာတို့ပြင်ဆင်ဖို့တင်တာတွေကိုအများကြီးဖြတ်တော့ပြလိုက်တယ်သူလက်အောက်ခံဆွဲတဲ့ဥပဒေတွေဆိုတော့မှလည်းဒီလိုပဲပြင်ဆင်စရာတွေအများကြီးပါမယ်လို့ဆရာတို့ကယုံကြည်တယ်လေမာသာလောကိုယ်တိုင်ကကွန်ပလစ်နေဖြစ်ဘူးကွန်ပလစ်ဖြစ်တဲ့အခါမှာသူလက်အောက်ခံလောတွေရတယ်ကွန်ပလစ်ဖြစ်နိုင်မယ်လို့မယုံကြည်ဘူးပေါ့
ဒီဆွေးနွေးပွဲကိုဖုံးတော်ကြီးပညာသင်ကြားရေးဆောင်ရွက်နေသူတွေနိုင်ငံရေးပါတီတွေအစိုးရပညာရေးဌာနဝန်ထမ်းဟောင်းတွေပညာရေးနဲ့ပတ်သက်ပြီးလှုပ်ရှားဆောင်ရွက်နေသူတွေစုစုပေါင်း80လောက်တက်ရောက်ဆွေးနွေးခဲ့ပါတယ်ရှင်